မြန်မာနိုင်ငံမှာကုန်စည်နဲ့အသားငါးလိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလထဲမှာထပ်ပြီးတော့တက်လာနေပါတယ်။လုံခြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေခြင်း၊တည်ယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်ရောစိုက်ပျိုးရေးမှာကုန်ကျစရိတ်များလာတာကြောင့်ပါအခြေခံစားကုန်ဈေးနှုန်းတွေအပေါ်မှာဒီရက်ရိုက်ခတ်စီတာဖြစ်ပါတယ်။ရန်ကုန်ကတိပိုတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအခုလိုရာသီဟာစောင်းပင်းကနေလှိုင်လှိုင်ပေါ်ရမယ့်ကာလဖြစ်ပေမဲ့ဓာတ်မီဩဇာနဲ့အလောင်းစားစီစီတက်နေရပြီးကြောင်းဒီနှစ်မှာကုန်စည်ဆိုင်တဲ့လူအတော်များသွားပါရဲ့။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာရောကုန်စည်တွေကအခုဒီဇင်ဘာလထဲမှာဈေး20နီးပါးလောက်ဈေးတက်နေတယ်လို့မန္တလေးတည်ယူမင်္ဂလာကုန်စည်ဈေးကလက်ကားဆိုင်ရှင်တူကပြောပါရဲ။ကော်ပြီး
ထုတ်ထောင်ကျော်ဆိုတော့တောင်းလာတပုံ980။ချင်းကြီးဒရိတာဆိုရင်လက်လီဓမားကြီးဆိုရင် 3,000 ကျော်လောက်ဝယ်စားတယ်။အဲ့ဟာကတက်ကျွဲဆိုအသားကြီး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီဓမားကြီးနည်းနည်းကြတော့သူတို့အကြောင်းကလည်းနှေးသွားတယ်။အဲ့လောက်ကြီးကြတော့စားသုံးလူနည်းနည်းကြတယ်အဲ့လောက်ကြီးကြသူတို့ကစိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကလည်းအောင်ဝယ်ပိုင်နည်းနည်းပါတယ်။ကော်ပြီးရရင်1,000ကျော်လောက်ပုံဖို့ကိုတော်တော်ရောင်းရတယ်။
အာလူဈေးကအရင်ကတပိတ္တာကို7,000အောက်မှာရှိပြီးအခုတော့တပိတ္တာကို7,400အထိတက်လာပါတယ်။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်တင်းနေနေလည်းဈေးတက်ပါတယ်။ပြည်ပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာဆီဈေးတက်တာကြောင့်အသားငါးဈေးနဲ့ဒီရက်ပိုင်းမှာပဲထပ်ပြီးတက်လာပါတယ်။ကလာဗီယာငါးတပိတ္တာကို9,000ကျပ်၊ကျက်နီမာတကောင်ကို9,000ကျပ်မြန်မာကျက်တကောင်ကို14,000ကျပ်ရှိနေပါတယ်။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာငယ်ငယ်မတည်ငြိမ်တဲ့အတွက်စကြက်ဆွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချာတစ်ခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပိုင်ရှင်တူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက4,800ကိုဆက်တန်းဟုတ်ပါဝေယူရတဲ့နေရာမှာကိုအပေါ်အသေးသေးကလိုက်ပြီးဝင်နေရတဲ့အခါကျတော့တစ်ခါလာလို့ရှိရင်ဟိုနှစ်ရက်တစ်ခါ300တခါတော့203,000တိုင်နဲ့ဒီနေ့စီးသေးတယ်လို့100,000ပေးသေးတယ်တော်တော်ဟာပ
ါလောင်စာစီသေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပူလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်စီးသေးတဲ့အတွက်မကမီတော့ထုတ်ပြန်နဲ့ရှင်းလင်းရတာမယ်အဲ့မှာဒီလိုလည်းကတော့တော့နှစ်တစ်ခါလောက်ရှိနေတော့အလာရရလည်းအမှကုန်ကောင်းတွေပို့လာတယ်ပေါ့အဲ့တော့ပတိသေးလို့မသိတာကလည်းအဲ့လိုမိသားစုဆိုတဲ့နေမှာဟိုပေါင်းကနန်းဖြစ်သွားတယ်ပေါ့အဲဆက်ဆံမှာဆိုရင်လည်းဒါဒီနေ့ကုန်ဆိုလို့ရှိရင်ကျွန်တော်ကဘာမှပြီးစိတ်တန်းစရာမလိုမပလန်ဘူးလို့ဒါမှမဟုတ်ကွာသာပြင်လာပြင်တစ်ခါကျွန်တော်ပြောပြီးတော့2,000ကျော်န
ဲ့ကိုဗစ်ကရောဂါနဲ့ဆက်အနာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလိမ့်ရှိတဲ့စားတောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတွေမှာကလောင်စာဆီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။